February လကလေးကစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာကျုံးရတဲ့အကြမ်းဖက်မှုဒဏ်ကနေလွတ်ပြောက်အောင်ထွက်ပြေးလာသူတွေကိုထိုင်းစိုးရကအတင်းချက်ပြန်ပြီးပို့မှာမဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝေချာကကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းချိုင်နာဘာဂနာကိုတောက်ကြံနေမှာကြေပြူလိုက်ပါတယ်။ထိုင်းစိုးရအနေနဲ့မြန်မာနိုင်ငံတွင်လက်ရှိဖြစ်ပွားနေတဲ့ပြဿနာတွေရော့ပါအောင်မြန်မာစစ်တပ်နဲ့လက်တွဲပြီးနီးလန်းရှာမယ်လို့သူမျှော်လင့်ကြောင်းမစ္စဘာဂနာကထိုင်းဝန်ကြီးချုပ်ကိုပြောကြားခဲ့တယ်လို့တွစ်ဆုံပွဲအပြီးထိုင်းဝန်ကြီးချုပ်ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဝန်ကြီးချုပ်ပရယုတ်ကလည်းထိုင်းစိုးရအနေနဲ့မြန်မာနယ်စပ်ကအခြေအနေတွေကိုအနိကဆောင့်ကြည့်နေတာဖြစ်ကြောင်းနဲ့မြန်မာနိုင်ငံဘက်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေကိုခိုလုံဖို့နဲ့စေကုသပေးဖို့နေရာအတော်များများပြင်ဆင်ထားကြောင်းမစ္စဘာဂနာကိုပြောကြားခဲ့တယ်လို့လည်းဖော်ပြထားပါတယ်။ပြီးခဲ့တဲ့လတုန်းကမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ကရင်ပြည်နယ်ဘက်ကနေထွက်ပြေးလာတဲ့ဒေသခံထောင်နဲ့ချီရှိခဲ့ပြီးသူတို့ကိုရက်အနေငယ်နေထိုင်ခွင့်ပေးခဲ့တဲ့နောက်သူတို့သဘောနဲ့သူတို့ပြန်သွားကြကြောင်းထိုင်းရာရှိတွေကပြောပါတယ်ဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့တွေကတော့သူတို့ဟာသူတို့အိမ်ကိုပြန်လာမဟုတ်ဘဲအနီးဝန်းကျင်ကတောတောင်တွေထဲမှာပုန်းနေကြတာဖြစ်ကြောင်းပြောပါတယ်ဒီနှစ်ဆန်းပိုင်းကစပြီးအိုးရင်ဆန့်ခွာထွက်ပြေးရတဲ့ကရင်ဒုက္ခသည်က9000လောက်ရှိနေတာပါထိုင်းဝန်ကြီးချုပ်ကတော့သူ့အစိုးရဟာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အချက်လက်တွေကိုနားထောင်ဖို့နဲ့သဘောထားတွေမျှဝေဖို့လည်းအသင့်ရှိကြောင်းထိုင်းစုကကြေညာချက်မှာဖော်ပြထားပါတယ်။ဝန်ကြီးချုပ်ပရယုတ်ဟာအယတအစုအဝကိုဖြုတ်ချပြီးအာဏာရလာတဲ့ထိုင်းစစ်တပ်အကြီးအကဲဟောင်းတူဖြစ်ပြီးဗိုလ်ချုပ်မူကြီးမင်းအောင်နိုင်နဲ့လည်းယင်းနှီးကျွမ်းဝင်သူတဦးဖြစ်ပါတယ်။မစ္စဘာဂနာဟာထိုင်းနိုင်ငံကိုဧပြီလကလေးကရောက်နေတာဖြစ်ပြီးအာဆီယံ10နိုင်ငံကြားမြန်မာရေးနဲ့ပတ်သက်ပြီးဧပြီလ24ရက်ကရထားတဲ့သဘောတူညီချက်5ရက်အကောင့်ထဲပေါ်ရေးအတွက်ပံ့ပိုးပေးဖို့လာမယ့်သတင်းပတ်တွေအတွင်းအာဆီယံဒေသတွေမှာပဲဆက်နေဖို့သူစီစဉ်ထားကြောင်းလည်းပြောပါတယ်